ဖီမြန်မာပိုင်းရဲ့ပင်နိုင်ဆောင်ပါရှင်ဦးဖြစ်သူဦးစီသူအောင်မြင့်အပေါ်ဆွဲချက်တင်ထားတဲ့တဲကနိုင်ငံတော်အကြီးအညိုပြတ်အောင်လုပ်မှုအတွက်သူကိုဒီနေ့အလုတ်ကျန်းတဲ့ထောင်ဒဏ်9နှစ်ချလိုက်ပါတယ်။အမှု3မှုနဲ့တရားစွဲခံရတဲ့ဦးစီသူအောင်မြင့်ဟာအခုဆို3မှုလုံးအတွက်စုစုပေါင်းချခံရတဲ့ထောင်ဒဏ်က12နှစ်ဖြစ်သွားပါတယ်။အပြည့်စုံကိုတော့မက်ခင်ဖြူထွေးကဆက်ပြောပြပေးမှာဖြစ်ပါတယ်ဗျာ
။ VOA မြန်မာပိုင်းအတွက်ပင်နိုင်ဆောင်ပါရေးသားသလို Frontier မြန်မာနဲ့မြန်မာနိုင်ငံသတင်းဌာနတွေအတွက်လည်းဆောင်းပါးရည်သားခဲ့တဲ့သတင်းစာဆရာဦးစီသူအောင်မြင့်ကိုဘိုးတော်ထောင်ထူတရားရုံးကအလုတ်ချမ်းနဲ့ထောင်နဲ့ခုနှစ်ဒီကနေ့ချမှတ်လိုက်ပါတယ်။ရာဇသက်ကြီးဥပဒေပုံမှား124ကကြီးနဲ့စွဲချက်တင်ထားတဲ့နိုင်ငံတော်အကြီးအကျယ်ပြတ်အောင်လုပ်မှုအတွက်အမိန့်ချတာဖြစ်တယ်လို့သူ့ရဲ့ရှင်းလင်းကပြောပါတယ
်။ဆိုတော့ဒီနေ့ကခုနှစ်နဲ့ဌာနခုနှစ်နဲ့ဆက်လိုက်တဲ့124ကကြီးကိုလေဒီနေ့အဆိုလို့ရှင်ဆရာကစုစုပေါင်း12နှစ်ဖြစ်သွားတာပေါ့ဒီမှာလေ။အင်္ဂါတက်ရှာကြီးကပဲနှစ်ယောက်ဆက်တာစုစုပေါင်း9နှစ်ပေါ့။ဟုတ်တယ်နည်းနည်းဆိုတော့စုစုပေါင်း12နှစ်ဖြစ်သွားတာပေါ့နော်။အမှုတွေအကုန်လုံးတက်မှာအမားတို့အိမ်ဟွာကပြည်ထောင်တရားရုံးကတက်တာကခရိုင်နာကအမားတို့ဟိုနည်းကလက်ခံရတာပေါ့နော်။အချင်းချင်းကလက်ခံရတယ်။အဲ့ဒါအမားတို့အဲပြည်တိုင်းကိုစက်တက်ဖို့တော့ပေါ့အမားတို့ပြင်ဆင်နေတာပေါ့နော်။နောက်ဒီဘန်းယောက်အမှုကိုလည်းအမားတို့ယူခံတက်ဖို့တော့အမားတို့ပြင်ဆင်နေတာပေါ့နော်။အဲ့ဒါကဘန်းယောက်ကျတော့အမားတို့နောက်ပတ်ချိန်မှာတက်ဖြစ်မယ်။ဥပဒေကံအမှုကလည်းအမားတို့ဆက်ပြီးတော့တက်ပါပေါ့နော်။ဆရာကအကောင်အဆုံးထိတက်တက်ပြီးကိုတို့ပြောထားတယ်လေ
လူမှုမီဒီယာပေါ်မှာဦးစီသူအောင်မြင့်ရဲ့ရေးသားချက်တွေကနိုင်ငံတော်နဲ့တက်မတော်ပြိုကွဲအောင်လှုံ့ဆော်ရေးသားမှုဖြစ်စေခဲ့တယ်နိုင်ငံတော်ကိုအကြီးညိုပြက်စေခဲ့တယ်လို့စစ်ကောင်စီကဆွဆွဲပြီးတက်မတော်အကြီးညိုပြက်စေမှုပုံမှန်905ကကြီးနဲ့အမှုနှစ်မှုနောက်နိုင်ငံတော်အကြီးညိုပြက်အောင်လှုံ့ဆော်မှုရစသက်ကြီးဥပဒေပုံမှန်124ကကြီးနဲ့တမှုစုစုပေါင်း3မှုနဲ့စစ်ကောင်စီကတရားဆွဲဆိုခဲ့တာပါတမတော်ပြူကွဲအောင်လှုံ့ဆော်မှုပုံမှန်905ကကြီးနဲ့တရားစွဲထားတဲ့အမှုနှမှုအတွက်အောက်တိုဘာနဲ့နိုဝင်ဘာလတွေကထောင်ဒဏ်တွေချထားပြီးဖြစ်ပါတယ်။905ကကြီးအမှုနှမှုအတွက်အလုတ်ချမ်းနဲ့ထောင်ဒဏ်9နှစ်ချခံထားရတဲ့အတွက်ဒီနေ့ထောင်ချလိုက်တဲ့9နှစ်နဲ့ဆိုရင်အမှုသုံးမှုပေါင်းအတွက်စုစုပေါင်းထောင်ဒဏ်12နှစ်ဖြစ်ပါတယ်။ဦးစီသူအောင်မြင့်အပေါ်အခုလိုတရားစွဲဆိုတာတွေနဲ့ပတ်သက်လို့ရှင်းနေကအခုလိုပြောပါတယ
်။အဓိကအောက်ကပြောနိုင်တာတစ်ခုကတော့ဒီမှာလေးရဲ့ဒါဆရာသမီးရှင်းနေတာကတော့ဒီအင်းဆောင်မကြီးရဲ့စာရေးစီရပါတော့နော်။တခြားဒီနိုင်ငံကြီးတွေလည်းပါလာမှုပေါ့ဗျ။ဒါပြောဖြစ်နေတဲ့နိုင်ငံကြီးမှာသူကဟိုဖွဲ့စည်းတယ်ဖွဲ့ပြီးနေမှာလည်းတော်တော်တက်တာလည်းရှိဘူး။ဒီကကသူကဒီတိုင်းကြီးကွန်ပျူတာပို့တော့ကိုပဲသူရဲ့ဒီပြင်ပညာနဲ့ဟိုတပင်းကိုကြီးတာပေါ့နော်။အဲ့ဒါဒီဆိုရတော့လာတဲ့ခါမှာလည်းဒါမျိုးဆိုရမှာဒီအားမဲ့တဲ့ဒီနည်းဟာတူရှိတာဒီသမဂ္ဂနဲ့လည်းသူကတော့ပြရတာတော့ထုတ်ခဲ့တာရှိတယ်။ဒါတက်လို့အနာပင်းပြပြမှာဒီကြီးတာမဟုတ်ဘူး။ဒီလုံးလေးကတော့ဆက်ဆက်မှာသူတို့ပြီးကြီးတယ်လေဟာတော့ဒါမှလို့ဟိုတွေ့ရတယ်ပေါ့နော်။ဒီကောင်မကြီးလို့ဒီပြင်းလေးကိုဒါဒီတက်လို့ဝီရမုတ်ခတ်တယ်ဆိုရင်အကြောင်းပြချက်ပေါ့အကြောင်းပြချက်နဲ့ကျဆွေးရပါတော့။ဒီမဖြစ်ခင်ကိုလည်းသင်ပါပေါ့
။ဦးစီသူအောင်မြင့်ဟာခြောက်ဝဲမှာကျမ်းမာရေးတက္ကနာကြီးကြီးမားမားမရှိပေမဲ့ခါနာဝေဒနာကိုခံစားနေရတယ်လို့သူရဲ့ရှင်ကပြောပါရယ်။မြန်မာနိုင်ငံမှာ2021ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးကတည်းကပြည်တွင်းမီဒီယာ10ခုကျော်ကိုတရားမဝင်ထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့သတင်းသမားရာခနန်းချီဖမ်းဆီးခံရတရားစွဲခံရရရှိပါရယ်။သတင်းသမားတွေမှတ်တမ်းပြည့်စုံထားတဲ့စာရင်းအရ2021ခုနှစ်ဖေဖော်ဝါရီလကနေဒီနှစ်ဒီဇင်ဘာလအထိတနင်္ဂနွေလုံးမှာသတင်းသမားအယောက်150ထဲမှနေဖမ်းဆီးခံရပါတယ်။နောက်ဆုံးစီးရင်အယောက်ဖမ်းဆီးခံအယောက်150နီးပါးထဲမှာအယောက်90ကျော်ပြန်လွတ်ခဲ့ပြီးလက်ရှိသတင်းထောက်အယောက်90နီးပါးအချင်းထောင်တီးတီးမှာဆက်လက်အကျဉ်းချခံရဆဲဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့သတင်းသမားတွေအဖမ်းခံရတဲ့အရေးအတွက်နဲ့ပတ်သက်လို့ဝန်ခံတာအတိအပြုချက်တစုံတရာပေးတာမျိုးမရှိပါဘူးရှင်။
ရန်ကုန်ကပေးပို့လာတဲ့သတင်းကိုမက်ခင်ဖြူထွေးပြောပြသွားတာဖြစ်ပါတယ်။